တစ်ပတ်အာရဗီတနင်္ဂနွေဇဂဝိုင်းမှာတရားဥပဒေစုမှုရေးနဲ့တရားဥပဒေကိစ္စတွေကိုဆွေးနွေးဖို့အတွက်ဥပဒေသမားတွေကိုဖိတ်ခေါ်ထားပါတယ်။ရှိနေကြီးတွေဖြစ်ကြတဲ့ဥညာဝင်းနဲ့ဦးသိန်းညွန့်တို့ကရန်ကုန်မြို့ကနေဆွေးနွေးတော်မှာဖြစ်ပြီးတော့ဆရာဦးမျိုးစွေကတော့မန္တလေးမြို့ကနေဆွေးနွေးတော်မှာဖြစ်ပါတယ်။အဓိကဆွေးနွေးသွားမှာကတော့တရားဥပဒေစုမှုရေးကိစ္စတရားဥပဒေရေးရာကိစ္စတွေမှာနိုင်ငံရေးရည်ရွယ်ချက်တွေကိုအကြောင်းပြုပြီးတော့အာဏာပိုင်တွေကနေဝင်ရောက်ဆွတ်ဖက်တဲ့ကိစ္စနောက်ဒီတရားဥပဒေကိစ္စတွေမှာလူမှုအနေနဲ့နုံနိုးကြကြပါဝင်ဖို့ကိစ္စကဘလောက်ထိအရေးပါသလဲဆိုတဲ့ကိစ္စတွေပါတရားဥပဒေဆိုတာကျွန်တော်တို့နားလည်တလောက်တော့လူတွေကိုအကာအကွယ်ပေးဖို့ဒီလိုအကာအကွယ်ပေးဖို့ဆိုတာမှာအနိုင်ထက်ပြုကျင့်တဲ့အစိုးရတွေရဲ့အန္တရာယ်ကနေအကာအကွယ်ပေးဖို့ဆိုတဲ့အချက်တွေတော့ပါတာတွေ့ရတယ်ဒီနောက်ပိုင်းမြန်မာနိုင်ငံမှာလည်းအစိုးရကတရားဥပဒေစိုးမိုးရေးတို့တရားဥပဒေအထက်မှာဘယ်သူမှမရှိသေးရဆိုတာတွေကိုတော်တော်ကြီးအရေးကြီးတာပြောလာတာတွေတွေ့ရတယ်။ဆိုတော့နိုင်ငံတကာနိုင်ငံမှာတရားဥပဒေစိုးမိုးမှုရှိမရှိဆိုတဲ့အချက်ကိုဘယ်လိုအချက်တွေကိုအခြေခံပြီးတော့သုံးသပ်နိုင်မလဲ။ဆရာဦးညာဝင်းစဆွေးနွေးပါလားခင်ဗျ။
တရားဥပဒေကိုအကောင့်တဲ့ပေါ်တဲ့အာဏာပိုင်တွေရောတရားဥပဒေကိုလေးစားဖို့လိုတယ်။အဲဒီလူလူတို့ပဲတရားဥပဒေကိုလေးစားခံပြီးတော့ဥပဒေကိုအကောင့်တဲ့ပေါ်နေရတဲ့အာဏာပိုင်တွေကမလေးစားရင်တရားဥပဒေစိုးမိုးရေးပဲနည်းမှမရှိပါဘူး။ဒါတရားဥပဒေစိုးမိုးရေးတော့။အဲ့တော့တရားဥပဒေစိုးမိုးရေးဆိုတဲ့ဆင်မှာနောက်တစ်ခုအရေးကြီးတယ်ကတရားစီရင်မှုပါ။တရားမျှတဖို့လိုတယ်။တရားမျှတတဲ့တရားစီရင်မှုဖြစ်ဖို့လိုတယ်။အဲ့ဒီနှစ်ခုမရှိဘဲနဲ့တရားမျှတတော့တရားစီရင်မှုလည်းမရှိဘူး။ဥပဒေကိုပြည်သူတွေလိုက်နာကြပါဆိုပြီးတော့အာဏာပိုင်တွေကမလိုက်နာလို့ရှိရင်အဲ့ဒါတရားဥပဒေစိုးမိုးမှုမရှိတော့ဘူး။တရားဥပဒေစိုးမိုးမှသာတရားဥပဒေရဲ့အနှစ်သာရအကောင့်တွေပေါ်မယ်။တရားဥပဒေရဲ့အနှစ်သာရအကောင့်တွေပေါ်မှသာအိုင်းကြီးမှာပြည်သူလူထုကအကာအကွယ်ရမှာပါ။အဲ့ဒါတွေမရှိဘဲနဲ့တော့ပြည်သူလူထုကတရားဥပဒေရဲ့အကာအကွယ်ကိုမရနိုင်ပါဘူး
။ဆစိုးရဆရာဦးညံဝင်းဆွေးနွေးသွားတဲ့အချက်တွေပေါ်မှာဆရာဦးမျိုးစုရဲ့အမြင်ကရောဘယ်လိုရှိသလဲခင်ဗျ
။ဘိုးရောမခစ်ကလေးကကျွန်တော်တို့စီဇာရိုကပြောခဲ့ပါတယ် No power should be above the law လို့ဆိုပါတယ်နော်မိဒီအာဏာမြဒီတရားဥပဒေရဲ့အထက်မှာနော်အာဏာပိုင်မြမရှိသေးရလို့ပြောပါတယ်ကျွန်တော်တို့ပုံမှန်နိုင်ငံမှာလည်းဆိုကြပါတယ်တရားဥပဒေတွေမှာမိဒူဒူတရားမြမရှိသေးရလို့ကျွန်တော်တို့အခုဆိုလာနေကြပါတယ်ဥပဒေပေါ်မှာမရှိသေးဘူးဆိုရင်ဥပဒေပြုတဲ့ပုဂ္ဂိုလ်များလည်းဒီဥပဒေအတိုင်းလိုက်နာဖို့အုပ်ချုပ်ရင်းခါတဲ့နိုင်ငံသူနိုင်ငံသားများလည်းဥပဒေကိုလိုက်နာဖို့ဒါပဲလိုအပ်ပါတယ်။နိုင်ငံအန်တက်မှာအဲ့လိုဥပဒေတနည်းအားမစိုးမိုးပြီးတနည်းအားမစိုးမိုးဘူးဥပဒေတနည်းအားမကျင့်သုံးပြီးတနည်းအားမကျင့်သုံးဘူးဆိုရင်ကွက်ကြားမှုရွာနေရင်ကောင်းမယ့်အခြေအနေမဟုတ်ပါဘူး။ဥပဒေစိုးမိုးရေးဆိုတဲ့အခန်းကဏ္ဍကပျောက်သွားမှာဖြစ်ပါတယ
်။ဆရာဦးသိန်းညော့ဆရာရဲ့အမြင်ကိုလည်းပြောပါဦး။ရောင
်းပြီးစိုးမိုးရေးနဲ့ပတ်သက်ပြီးတော့အဆိုင်ခဲဖြစ်နေရတဲ့ကိစ္စတွေရှိပါတယ်။မမနိုင်ငံမှာလူကြည့်များတဲ့သတင်းတော်ဆရာကြီးဦးဝင်းနေရဲ့ကိစ္စ။အဲ့ဒါဦးဝင်းနေကိုပုံမှန်126နဲ့ဆန်းစီတရားဆွဲတဲ့အခါမှာပြိပုံမှန်ကအမတ်ကပေးရမယ့်ပုံမှန်ပါ။အဲဒါအမတ်ကပေးရမယ့်ပုံမှန်ကိုအမတ်ကမပေးတဲ့အတွက်နောက်ကျွန်တော်နိုင်ငံရဲ့အပြည့်ဆုံးဟောတာတရားရုံးချုပ်ရှိကျွန်တော်ဟောတာအဲ့ဒီမှာပြစ်မှုဖြေရမှုတက်ခဲ့တယ်။တက်ခဲ့တဲ့အခါမှာအဲ့ဒီကချက်မှတ်ခဲ့တဲ့ရောင်းရုံးအမိတ်မှာဘလို့ပါလဲဆိုတဲ့ခါကျတော့ဟုတ်လားဒီပြမှုဇာဟုတ်လေပုံမှန်126ရာပြမှုကအမတ်ကပေးမှုရှိတယ်ပြမှုဖြစ်တယ်။တရားစွဲဖွဲ့စီကကန့်ကွက်တဲ့အတွက်အောင်ရုံးကအမတ်ကမပေးတာကဒီချက်မှာဥပဒေစာရင်းနဲ့စိုက်ကျင်နိုင်မှုမရှိဘူးဆိုပြီးတော့ဆုံးဖြတ်ခဲ့တာရှိတယ်။အဲ့ဒါကဘာပြလဲဆိုတော့တရားဥပဒေစိုးမိုးရေးရဲ့အင်္ဂါရပ်ကိုအင်္ဂါကရှိခဲ့ပါလေ။ဟုတ်လားတကယ်လားကျွန်တော်တို့လောက်ကြမယ်ဆိုရင်ဥပဒေရဲ့ညီညွတ်မှုခွင့်ရကိုအာဏာရှိတဲ့လူရောအာဏာမဲ့တဲ့လူရောရှင်းရတဲ့လူရောချမ်းသာတဲ့လူရောအတူတူခံစားနိုင်ခွင့်ရမှတရားဥပဒေစိုးမိုးမှုဆိုတာအမှန်တကယ်ဖြစ်ဆုံးလာမှာပါ
ဟုတ်ကဲ့
ဒါကျွန်တော်သဘောထားပါဘူ
းဟုတ်ကဲ့အခုဆက်ဆွေးနွေးကြတာကတရားဥပဒေကိစ္စတွေမှာအစိုးရကနိုင်ငံရေးကိုအခြေခံပြီးဝင်ရောက်ဆွတ်ဖက်နေတဲ့ကိစ္စပေါ့လေ။ဒါမျိုးကဒီဒီမိုကရေစီအသားကျနေပါပြီဆိုတဲ့နိုင်ငံမျိုးတွေမှာတော့မှတခါတခါဖြစ်တတ်တာတွေ့ရတယ်။အခုလောလောဆယ်မှာကိုပဲအမေရိကန်နိုင်ငံမှာဘာဖြစ်နေလဲဆိုတော့ရှစ်နေဂျိုမစ္စတာဂွန်ဇာလက်စ်ကပြည်နယ်တရားရေးဝန်ထမ်း၈ဦးကိုဖြုတ်ချလိုက်တဲ့ကိစ္စဒီကိစ္စပြဿနာကြီးကြီးတက်နေတယ်။သူ့ကိုအခုဆိုရင်လွတ်တော်နေရာစလုံးကအကြီးအကျယ်ဒီစစ်ဆေးကြမ်းတာမျိုးတွေလုပ်နေတယ်။ဒီဝန်ထမ်းတွေကိုဖြုတ်တဲ့ကိစ္စမှာ
အင်းပြီးတော့လက်ချက်ပါနေတယ်ဆိုပြီးတော့တက်တနာတက်နေတာဘာဖြစ်လာမလဲဆိုတော့မသိဘူးဒီတော့ဒီလိုဒီမိုကရေစီအသားချနေတဲ့နိုင်ငံမျိုးမှာတော့ဒီလိုဖြစ်နေတယ်ဆိုရင်ဒီမိုကရေစီမရှိသေးတဲ့နိုင်ငံတွေမှာဘယ်လောက်အခြေအနေဆိုးမလဲဥပဒေရှုထောင့်ရဘယ်လိုယူဆမလဲဆရာဦးညာဝင်ပြောပါဦးခင်ဗျလွတ်တော်ဟာရေးရကော်မတီတွေအစုအမြဲတူမိကုန်နေမိမယ်ဒါကဘယ်လန့်လုပ်ကြအောင်ဘယ်လိုဘယ်လန့် န်စီမရှိဘူးလားချိန်ထိုးလို့မရဘူးဦးနဲ့ဦးမင်းညွန်ပြောတဲ့ဟာမျိုးကိုအဲ့လိုဖြစ်သွားပြီဒီဥစ္စာမိုင်းလာမိုင်းရလားတို့ဘယ်မှာချိန်ထိုးလို့မရဘူးအဲ့တော့အဲ့လိုချိန်ထိုးလို့မရတဲ့အချိန်တွေမှာကျွန်တော်တို့တရားဥပဒေစိုးမိုးရေးရမဖြစ်ပေါ်နိုင်ဘူးတရားဥပဒေစိုးမိုးရေးရမခိုင်မာနိုင်ဘူးလို့ကျွန်တော်အဲ့လိုမြင်ပါတယ
်ဆရာဦးတင်းညောဆရာရဲ့အများရောခင်ဗျ
တော့ဒီနေရာမှာကျွန်တော်နမူနာလေးတစ်ခုပြောတော့၆ပြဆွေးနွေးကြတာဖြစ်တယ်ဒေါက်ဆန်းစုကြည်ကိုဟောလာနေမှာအခြေချုပ်နဲ့အရေးယူလာတဲ့ကိစ္စပေါ့နော်ဒီက1984အခြေခံဥပဒေကလေပုံမှန်မူတည်ပြီးတော့ရေးဆွဲခဲ့တယ်ဟောလာဥပဒေပေါ့နော်နိုင်ငံတော်ကနောက်ဆက်ဖြည့်စည်လူတွေများကြီးဘေးရနေမှာကာကွယ်ဆက်တော်ပြီးဥပဒေဆိုတော့ဒီဥပဒေရဲ့အနေထားတွေကအများကြီးဒီပုံပြတ်ပန်းစီဖြစ်လာတယ်အဲ့ဒီတော့ဥပဒေမှာပေးလာတာရှိတယ်တန်တခြေခံတဲ့လူကမူလခွင့်ရေးမှာအပနော်အခြားအခြေခံဥပဒေပါအခြားမူလခွင့်ရေးများကိုခံစား권ရှိတယ်လို့အဲ့ဒီဥပဒေကပေးလာတယ်ပုံမှန်ကိုယ်မှာပေးလာတဲ့ခံစား권တွေကအခုအထိပ္ပယ်မရှိတော့ဘူးဒါအဲ့ဒါတွေကိုဥပဒေနဲ့ညီညွတ်မညီညွတ်ဆောင်ရွက်နိုင်မှုဟုတ်လားစိန်ခေါ်နိုင်မှုကိစ္စကြတော့အခုကြတော့တစ်ခါပါဖြစ်သွားကြလဲဆိုတော့နော်ဒီဘိုးဖွဲ့တာလေချမှတ်ထားတဲ့အမိတ်ကိုဟုတ်လားဝန်ကြီးဖွဲ့ရှိပဲတင်ပြနိုင်တော့လေအရင်တော့ဆိုရင်ဒီရှင်အောင်ဥပဒေရှိတဲ့တော့ဆိုရင်ဟုတ်လားဝန်ကြီးဖွဲ့ရဲ့အမိတ်ကိုမကျေနပ်ရင်ဒီဘိုးဖွဲ့ရဲ့ဖန်ဆီးချုပ်တော်မိတ်ဆက်လက်သားရှိမိတ်ကိုပြည်သူတရားသူကြီးဖွဲ့ကိုအယူခံတယ်ပြည်သူတရားသူကြီးဖွဲ့ကလည်းဒါကိုပြင်ဆင်ရေးပယ်ခဲ့ခြင်းအတိပြုခြင်းလုပ်တယ်ခုတော့ဒီပုံမှန်ကြီးမရှိတော့ဘူး။ဒါအခုဆိုရင်ဘယ်လောက်ဒီဒါနောက်ဆုံးအချိန်တွေကိုပြောရမလဲဆိုရင်ဝန်ကြီးဘွဲ့ကိုဟောလာအယူခံမှုဟောလာဒီဒေါက်ဆန်းစုကြည်ပေါ်မှာချမှတ်ထားတဲ့ဟောလာသားရှိမိတ်ရဲ့မိတ္တူမှန်ကိုတောင်းတဲ့အခါမှာလေဟောလာဒါအမျိုးသားဖွဲ့ချုပ်ကကြီးညာချက်တွေထုတ်ပြန်ထားပြီးဖြစ်ပါလေ။တောင်းလာတောင်းနဲ့ဘယ်တော့မှမရခဲ့ဘူး။ဒါတကယ်တမ်းပြောရင်ပြည်မှုဆိုင်အခြေအနေတွေပုံမှန် 380 တိရဟောလာဒီလိုကြည်နာရှင်ကြမိတ်သူကိုတက်ဆိုင်သူကတောင်းခံရင်ဆရာခံကတောင်းခံရင်နောက်နေကြညာရင်မရှိပဲနဲ့အခမ်းမဲ့ပေးရမယ်လို့ဒီနေ့ဒီပြည်မှုဆိုင်ရာကျင့်သုံးဥပဒေတွေမှာပြဋ္ဌာန်းတာရှိဟုတ်လားဥပဒေဆိုတာနိုင်ငံသားတွေကြီးလိုက်နာဖို့မဟုတ်ဘူးနိုင်ငံတော်ကအာဏာပိုင်ကြီးကလည်းလိုက်နာရမှာဖြစ်တယ
်ဟုတ်ကဲ့ဆော့ဆော့ကဆရာဦးသိန်းညွန့်စကားပြောနေတုန်းမှာပဲဆရာဦးညံဝန်းနဲ့တယ်လီဖုန်းအဆက်အသွယ်ပြတ်သွားတယ်ကျွန်တော်တို့အမျိုးမျိုးကြီးစားပေးမယ်လည်းပြန်မရတော့ဘူးဒီတော့ရှစ်ဆက်မဲ့စကားဝိုင်းမှာဆရာဦးညံဝင်းပါဝင်နေတော့မှမဟုတ်တော့ပါဘူးဆရာဦးသိန်းညွန့်နဲ့ဆရာဦးမျိုးဆွေတို့ပဲအဓိကဆွေးနွေးသွားဖို့ဖြစ်ပါတယ်အခုဆက်ဆွေးနွေးချင်တာကတော့ဒီစောစောတုန်းကအဆက်ပေါ့လေတရားဥပဒေရေးမှာနိုင်ငံရေးကိစ္စတွေဝင်ဆွတ်ဖတ်တာကိုအကြောင်းပြုပြီးတော့ဖြစ်လာတဲ့ပြစ်မှုနဲ့ပြစ်ဒဏ်ကိစ္စအခုကျွန်တော်တို့ကြားနေမြင်နေရတာဒီနိုင်ငံရေးပြစ်မှုနဲ့ဒီအသက်20လောက်ကျောင်းသားကိုချတဲ့ပြစ်ဒဏ်ကထောင်ဒဏ်အနည်း60 90လောက်ဖြစ်နေတာမျိုးနောက်အသက်60လောက်ပုဂ္ဂိုလ်ကိုထောင်ဒဏ်အနှစ်တရာလောက်ချတာမျိုးပြီးတော့တခါတစ်မျိုးလုံးဝတ်တော့ဆိုင်ကယ်စီးတယ်ပြဿနာမရှိဘူးဒါပေမဲ့နိုင်ငံရေးသမားဒီဆိုင်ကယ်စီးတော့ထောင်ထဲရောက်သွားတယ်ဒီလိုပြစ်မှုနဲ့ပြစ်ဒဏ်ကိစ္စတွေကိုဥပဒေရှုထောင့်အရာကြည့်မယ်ဆိုရင်ဘယ်လိုသဘောရတယ်လဲဆရာဦးမျိုးဆွေခင်ဗ
ျပြစ်မှုနဲ့ပြစ်ဒဏ်ဆိုတာမှာဒီလိုရှိပါတယ်ဟိုတရားသူကြီးတွေအတွက်ကိုကျင်းပိုင်ခွင့်အာဏာဆိုတာရှိပါတယ်နော်ကျွန်းတန်ချရင်ချမယ်တည်တန်ချရင်ချမယ်ဒုတိယမဟုတ်ရင်ကျွန်တော်တို့နှစ်နှစ်သုံးနှစ်ချရင်ချမယ်ဒုတိယမဟုတ်ရင်သူကိုယ်ကိုခုကကာဝယ်ဘိုက်ကင်းကျင်းသုံးသားတဲ့တဲ့ဆိုပြီးလုံးဝလွှတ်ချင်လွတ်မယ်ဆိုလို့ဒါကသူ့ရဲ့ကိုယ်ပိုင်ရှင်ရှင်တုံတရားပေါ်မှာမူတည်ပြီးတော့တင့်တော်သလိုသူကစီရင်ဆုံးဖြတ်ခွင့်ရှိတယ်သို့တော့တချို့အခုကျွန်တော်တို့ဟိုအာဏာရှင်တွေအုပ်စိုးနေတဲ့နိုင်ငံချို့မှာတော့ဟိုဗိုလ်ဦးစီးစနစ်လိုအပွားနေခလုံးနှိပ်လိုက်တယ်တိအချက်မူခင်းဖြစ်တဲ့နေရာမှာကြုံတွေ့တဲ့လူတိုင်းအားလုံးကိုဖမ်းဆီးပြီးတော့တရားရုံးတင်ဖို့စီနှိအချက်အကြီးဆုံးပုံမှန်နဲ့တက်စီသုံးချက်အကြီးလေးဆုံးဖြစ်တာသတ်မှတ်တဲ့ဥမာဆိုအားဆိုဒေရန်ဆိုဒေရန်အကုန်ချစီပေါ့ဗျာလေးချက်ကအဲ့ဒီလုံးဝတယောက်မှမလွတ်စေနဲ့အဲ့လိုပုံစံမျိုးတွေရှိတယ်အဲ့ဒါမျိုးတွေကမဖြစ်တင်ဘူးနောက်တစ်ခါကျတော့ဟိုရှိနေတဲ့အခြေအနေလေးကတကူကဥမာဟိုပုံလေးဥပဒေနဲ့အရေးယူခံရတယ်အဲ့ဒီဟာကိုထောင်း ဟုတ်ကဲ့အခုနှစ်ကြိမ်စီရင်လိုက်တဲ့ပုံမျိုးဖြစ်နေတယ်ဟုတ်ကဲ့ဥမာသွားဆိုကျွန်တော်တို့ဒါမျိုးတွေကဟိုအများကြီးရှိပါတယ်ဥမာဟိုရှိဦးကတော့ဝင်းအောင်လို့ဟိုကိစ္စဆိုရင်ချင်းဦးကပေါ့နော်ဟုတ်ကဲ့အဲသူတို့ဆိုရင်ဘုံနေဥပဒေနဲ့ကျွန်တော်တို့ဟိုထောင်နေနေခြားတယ်ရောကြကြတော့ဗီဒီယိုအင်းနဲ့ထောင်နေနေခြားတယ်နောက်ဘုံမှာ၅ညနဲ့တခါဖြတ်ပြီးတော့ခုနှစ်နေခြားတယ် ဥမာစုစုပေါင်း9နှစ်ဖြစ်တယ်ပေါ့ဗျာအဲ့ဒါမျိုးတွေကတော့ဟိုဘယ်လိုခေါ်မလဲဟိုအထက်အာဏာပိုင်းဖွဲ့စည်းပေါ့ကျွန်တော်နိုင်ငံရေးကောင်းဆောင်တွေကတည်ခြင်းမတည်ပြီးလိမ့်မယ်အောက်မှာဖြစ်နေတဲ့ကိစ္စတွေကတော့အဲ့လိုဖြစ်နေပါတယ်ဒါတွေကိုလည်းကျွန်တော်တို့ကဖော်ထုတ်တင်ပြပါတယ်အထက်ကလည်းဒါလေးတွေကိုမမှန်တဲ့ကိစ္စတွေတရားရေးမှန်တိုင်းတင်းဆောင်နေတဲ့ကိစ္စတွေကိုဖြောင့်မတ်စီကိုစူးစမ်းပြီးတော့ပြုပြင်ပေးတယ်လို့ကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့ဥပဒေမှာရှိပါတယ်အမှန်တရားအတိုင်းလုပ်တယ်တရားမှန်ကန်တဲ့အတိုင်းဆုံးဖြတ်တယ်စီရင်တယ်ဆိုတာဒီလူအကြမ်းတယ်မဟုတ်ဘဲနဲ့လူအများမြင်စရာဒီလိုဆိုပြီးတော့ခဏခဏပြောပါတယ်ဒီအမှန်တိုင်းလဲငါတို့လုပ်တယ်ဆိုတာကိုလူတွေအားလုံးကစိတ်ထဲမှာနားလဲသဘောပေါက်မယ်ဒါမှလည်းတရားရေးမှန်တမ်းရဲ့ဩဇာအာဏာဟာကြီးမားလာမယ်လေးစားစရာရှိလာမယ်ဂုဏ်ရှိလာမယ်လူတိုင်းလိုက်နာမယ်အဲ့လိုနဲ့အစင်းစင်းသုံးသပ်ပြီးတော့အမှန်ကန်တဲ့တရားစီရင်ကိုလုပ်ပေးမယ်လို့ကျွန်တော်တို့မျှော်မှန်းချက်ရှိတယ်လို့ကျွန်တော်တို့ကယုံကြည်ပါတယ်အဲ့ဒီတိုင်းလုတ်တယ်မလုတ်ဘူးဆိုတာကတော့ဒါတော့ကျွန်တော်တို့ကအရရနေပြီးတော့မှဟိုကြားနေသိနေကြရမှာပါပဲ
ဟုတ်ကဲ့ဆရာဦးသိန်းကျွန်းအမြင်ကိုပြောပါဦးခင်ဗျအ
ခုကတော့ဗျာကျွန်တော်တို့နိုင်ငံမှာနိုင်ငံရေးတဘောတာဟုတ်လားမတူတဲ့လူတွေဟုတ်လားဒီမိုကရေစီအင်အားစုဘက်ကဆောင်ရနေတဲ့လူတွေပေါ်မှာဒါကျွန်တော်တို့လိုက်ပါခဲ့တဲ့အမှုရောကျွန်တော်တို့ကိုတွေးရရောပြောရင်အင်မတန်မှပြင်ထန်တဲ့ပြစ်ဒဏ်တွေဖြစ်တယ်။ဟုတ်လားအမြင့်ဆုံးပြစ်ဒဏ်ဆိုတာဒါအင်မတန်လိုအပ်မှချရတာ။အခုတော့အမြင့်ဆုံးပြစ်ဒဏ်တွေပေးရတယ်။အခုတော့ဟုတ်လားနှစ်ပေါင်းများစွာပြစ်ဒဏ်တွေချပေးခြင်းဟာဟုတ်လားစီရင်ထုံးတွေကပြောရရင်တော့ဒါရန်ညိုးထားရက်ဆက်တဲ့ပြစ်ဒဏ်တွေဖြစ်တယ်။အဲ့ဒီလူတွေတင်မကြပါဘူး။နိုင်ငံနဲ့လူအဖွဲ့အစည်းတွေလည်းနစ်နာကျွန်တော်တော့ရိုးသားစွာဒီတိုင်းယုံကြည်ပါ
။ဟုတ်ကဲ့
။အဲနောက်တစ်ခုကအောက်ရုံးတွေကပေးတာကိုအထက်ကမသိဘူးလားဘယ်လိုသိနေနိုင်ကြလဲအောက်ရုံးတွေကမင်းကြီးပေးတဲ့စစ်တမ်းတွေကိုစစ်ခဲစစ်ခဲအရှင်ခံရတာအဲ့တော့အရှင်ခံရတဲ့အခါမှာပြစ်မှုနဲ့ပြစ်တာမမျှဘူးဆိုရင်အရှင်နေရုံးတွေကပြင်ဆင်မှုတွေဖွင့်ပြီးတော့ဒီချမှတ်ထားတဲ့စစ်တမ်းတွေကိုဟုတ်လားခုနအထက်ကကျွန်တော်ပြောတဲ့မူတွေနဲ့ညီအောင်ပြန်လည်ပြင်မြင်ဖို့ဟုတ်လားလုပ်လို့ရတာပဲဒါပေမဲ့လက်တွေမလုပ်ပါဘူးဟုတ်လားမလုပ်တဲ့အတွက်အဲ့ဒါဒီကြိမ်လုံးကဗမာပြည်ရဲ့ဥပဒေကိုလေ့လာနေတဲ့အဖွဲ့ဗမာပြည်ကိုလာတဲ့အခါမှာသူတို့ပြောလာတာရှိပါတယ်သူတို့လေ့လာရဲ့ရအောက်ရုံးတွေကချမှတ်ထားတဲ့အမြင့်ဆုံးပြည်ထောင်တွေကိုပြန်မပြင်းနဲ့နော်နိုင်ငံပေါ့အထက်ရုံးတွေကပြန်မပြင်းနဲ့နိုင်ငံမှာဗမာနိုင်ငံကထူးထူးခြားခြားပါဝင်နေတယ်ဆိုပြီးတော့ပြောဆိုကြတာကိုကျွန်တော်တို့တွေ့ရပါတ
ယ်ဟုတ်ကဲ့နောက်တစ်ချက်ကလူတယောက်အနေနဲ့ပြစ်မှုကျူးလွန်တဲ့အခါမှာသူမသိလို့ဒီပြစ်မှုကျူးလွန်တာပါလို့တရားရုံးမှာအဖြစ်ကမလို့ဒီမသိလို့ဖြစ်ရတာပါဆိုတဲ့အချက်ကိုတရားဥပဒေကလက်မခံဘူးဒီတော့လူတယောက်မှာတရားဥပဒေအသိရှိဖို့အပြင်တရားဥပဒေကိစ္စတွေဆောင်ရွက်ရမှာလူမှုအနေနဲ့နိုးနိုးကြားကြားကိုယ်တိုင်ပါဝင်ဖို့အရေးကြီးသလားဒီအချက်ကိုဆွေးနွေးဖို့ပါဆရာဦးသိန်းညွတ်ခင်ဗ
ျလူမှုအแทမှာကိုဥပဒေတည်စိတ်ဝင်အောင်ကျွန်တော်တို့အားပေးမြင့်တင်ပေးရဘာကြောင့်လဲဆိုတော့တရားကြည့်ရေးဆိုတာတရားသူကြီးတွေရဲ့ကိုယ်ပိုင်မူပိုင်ဟုတ်လားလုပ်ငန်းမဟုတ်ဘူးပြည်သူရတဲ့သက်ဆိုင်အဲ့တော့ပြည်သူတွေကဟုတ်လားလူတိုင်းကတော့ဥပဒေပညာရှင်ဟုတ်လားဥပဒေအားလုံးတတ်ချုံးဖို့မလိုဥပဒေအသိစိတ်ဝင်ဖို့လိုတယ်ဆိုတာအင်မတန်အရေးကြီးပါတရားကြီးရဲ့စနစ်ကြီးကောင်းဖို့ဟာနောင်လဲဟုတ်လားဘလောက်ပဲကောင်းတဲ့အခြေခံဥပဒေပဲရေးဆွဲရေးဆွဲဘလောက်ကောင်းတဲ့ဥပဒေပဲပြဋ္ဌာန်းပြဋ္ဌာန်းဟုတ်လားလူမှုကိုယ်တိုင်မပါဝင်လာဘူးဆိုရင်ဒါလေးကစက္ကူပေါ်မှာပဲစာလုံးနေပြီကြံခဲ့မှာဥပဒေသက်ဝင်လာဖို့ဆိုရင်လူတို့ကကတော့ဥပဒေအသိစိတ်တကူဟာလာရယူပြီးတော့မတရားမှုနဲ့ပတ်သက်ရင်တိုင်ရေးရမယ်ဟာလာဥပဒေနဲ့မညီတဲ့ကိစ္စတွေကိုဖွင့်ပြောရေးရမယ်တက်တဲ့အာဏာပိုင်အရှိန်အဟုန်ကအရေးမယူရင်အ ये जो नहीं ने नीला आलू तो हुआ मावा तिंबिया मावे अरे लाओ तो आना भैया ये में यूँ ही लाओ इधरूरूवा सोचा नहीं आओ तिंबिया वो ने तभी ली बोलिया तिंबिया वो ने फिर जाती चुनालू मुया
में क्या
बाकी तालूरू เนาะตะสั่นอ่ะไหนงานဝင်ทันได้หาเลยไม่เตียมุဆိုရင်ဥတွေကိုဖောက်ပြနေတယ်ကျူးလွန်နေတယ်အာရမမှုတွေဆိုရင်ဒါဒါစီပေးရမယ်တะสั่นอ่ะအကြောင်းကြားပေးရမယ်တะสั่นอ่ะလည်းအရေးယူပေးရမယ်အကြံပေးတဲ့ကိစ္စကိုမြင်နေတည်တယ်ဆိုရင်တရားတော်ကသတင်းပေးဖို့တာဝန်ကိုကနိုင်ငံသားတိုင်းမှာရှိပါတယ်ဒီမှုတကူကိုကိုရှင်မှာကျူးလွန်နေဆိုရင်သူကတะสั่นอ่ะကိုသတင်းပေးရမယ် ကိုရှိနေတဲ့ဒီပြမှုကိစ္စကိုကျူးလွန်နေတာကိုမြင်နေတည်တယ်ဆိုရင်ကိုကဖော်ထုတ်ပေးရမှာဥပမာဆိုတော့ဟိုလူသားထားတဲ့တရားခံဗေနီယာမှာရှိတယ်လို့ဆိုရင်သူကသတင်းကိုဟိုဖော်ပြပြီးပေးရမှာတက်ဆိုင်ရာကိုအကြောင်းကြားပေးရမှာသူတည့်ရနေမဖော်ထုတ်ဘူးဆိုရင်သူအပြစ်ကြတယ်ကိုကပါပြစည်းကိုသူကတွေ့တယ်ဆိုရင်သူကတက်ဆိုင်ရာကိုလှမ်းပြီးတော့သတင်းပို့ရမှာမပို့ဘူးဆိုသူကိုကပါပြစည်းလက်ခံမှုတ ye ga ka win yu pi lo song san phaw do wi ya de a mu man phaw do ye sa ye ye da wa ma tai ja wo ga raw a byu ri ye wit ya ba phit paw la de a mu go thong pya pi ya ma a tia lu ji ye a lu ba
naw song su ni chin ne chak ga raw di tia tu ji ri ne patat de bai paw le tia tu ji ri ha tia si yin ye ma lut lak khwen shi ya mae lu byo ja de di niya ma a ye ti ji tha byo ja de a chet ta chak ga tia tu ji ye sin chin dong tia paw le
ကျက်တဲ့အနေများကိုဆုံးဖြတ်တဲ့နေရာမှာတရားသူကြီးရဲ့စင်ကြုံတုံတရားကိုသုံးပြီးတော့ဆုံးဖြတ်ဖို့ဒီလိုဆုံးဖြတ်တဲ့အတွက်သူ့မှာဘာမှအပြစ်မရှိဘူးဆိုတဲ့ချက်ကိုတရားဥပဒေမှာအရေးတကြီးထားပြောတာတွေ့ရတယ်။ဆရာဥဒဏ်ရောအဲ့ဒီချက်ကိုဘယ်လိုသဘောရတယ်လဲခင်ဗျ။ဥပဒေမှာတော့ဗျာအခုတရားစီရင်မှုပါဘူး။ဥပဒေနဲ့ညီလို့လားဆိုတာတရားစီရင်ရမယ်ဆိုပြီးတော့ဒါတိတိကျကျသတ်မ င်းနဲ့ပတ်သက်ရေကျွန်တော်တို့ရဲ့အမျိုးသားကောင်းဆောင်ကြီးပေါ့ဗျာ။ဘုရားအောင်ဆန်းကဖဆပလာပနာမညီရာခံမှာတည်းကဟုတ်လားသူပြောခဲ့တာရှိပါတယ်။ဟုတ်လားကျွန်တော်မှတ်ထားရတော့ဆိုရင်48ခုနဲ့ဟုတ်လားအခုမေလ19ရက်ပေါ့ဗျာ။အခုလိုကာလဝန်းကျင်ပေါ့လွန်ခဲ့တဲ့ဟုတ်လားနှစ်ပေါင်းဟုတ်လား60ရက်ကဘုရားအောင်ဆန်းပြောခဲ့တာ။ဒါကဘာလဲဆိုတော့တိုင်းပြည်ရဲ့တရားရုံးကပြည်သူတွေရဲ့အကျိုးကိုစိတ်ဆုရမယ်လို့ဘုရားအောင်ဆန်းပြောခဲ့တာ။ဒီနေ့ကျွန်တော်တို့တိုင်းပြည်ရဲ့တရားရုံးကပြည်သူတွေရဲ့အကျိုးကိုဆွေးဆုသလားဟုတ်လားဘယ်သူတွေရဲ့အကျိုးကိုဆွေးဆုသလားဆိုတာတော့ကျွန်တော်တို့ဟုတ်လားမြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးသိပါတယ်ဆိုတဲ့အချက်လေးပဲကျွန်တော်ပြောချင်ပါတယ်ဗျာ
တရားစီရင်ရမှာတဲ့နော်တရားသူကြီးကဥပဒေရမိမိရရှိတဲ့အာဏာတို့ကြီးမဟုတ်ဥပဒေရမိမိရရှိတယ်လို့သဘောရိုးနဲ့ယုံကြည်တဲ့အာဏာဟိုသုံးဆွဲတယ်ဆိုရင်တဲ့အဲ့လိုသုံးဆွဲဆောင်ရွက်တာဟာပြည့်မှုမမြောက်ဘူးလို့ကျွန်တော်တို့ကျင်းမှုဆိုင်ရာကျင့်တဲ့ဥပဒေပုံမှာ80ခုမှာဆိုထားပါတယ်ဆိုလိုတာအပြစ်ဒဏ်အကြီးကြီးကိုဟုတ်လားအပြစ်ကြီးတယ်လို့ဒီရင်သူကသူ့ရဲ့အမြင့်ဆုံးပြစ်ဒဏ်ချလိုက်မယ်ပြစ်ဒဏ်မရှိဘူးလို့သူတွေးရင်ယူဆရင်သူလုံးဝလွတ်လိုက်တယ်အဲ့ဒါသူကပြစ်မှုမမြောက်ဘူးတဲ့ဆိုလိုတာသက်ဆိုင်ရာဟိုတရားသူကြီးအစိုးရရှိနေရှင်းနေရှိရရဲစရှိတဲ့ဥပဒေရဲ့ဘက်တော်သားတွေအားလုံးဟာအမှန်တရားကိုဖော်ထုတ်ရေးအမှန်တရားတိုင်းစီရင်ဆောင်ရွက်ရေးအမှန်တိုင်းဆုံးဖြတ်နိုင်ရေးဆိုတာဟာအဓိကကြပါတယ်မမှန်ကန်ဘူးလို့ထင်တာကိုမမှန်ကန်ဘူးလို့ကိုယ်ဆင်ခြင်လုံတရားနဲ့ကိုဟိုကျွန်တော်တို့ကတင်ပြရေးရမယ်ဖော်ထုတ်ရေးရမယ်ဒါဟာနိုင်ငံသားတိုင်းအပြင်ဒီနိုင်ငံရဲ့အခွင့်အရေးစားသုံးနေကြရတဲ့ဒီနိုင်ငံဝန်ထမ်းတိုင်းမှာတောင်းရှိပါတယ်လိုက်နာဖို့တင့်ပါတယ်အဲတဲကအနာပိုင်းဖွဲ့စည်းရလဲဒီလိုမမှန်ကန်တဲ့ဖြစ်ရတကူပြန်လဲသုံးတက်ပြီးတော့နော်တရားရေးမှန်တိုင်းမတင်းဆောင်းအောင်တရားဥပဒေကိုလူတိုင်းမျက်နှာပြီးလေးစားပြီးတော့ကျင့်သုံးနိုင်အောင်တို့ကပြုပြင်ပေးမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်တရားရေးမှန်တိုင်းမတင်းဆောင်းအောင်လဲစောင့်ထိန်နိုင်ကြပါသည်မိမိကိုဟိုရဲ့ဂုဏ်သိက္ခာကိုလဲစောင့်ထိန်နိုင်ကြပါသည်လို့တော့ကျွန်တော်တို့ဆုတောင်းပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးဟာအဓိကကြတဲ့အတွက်ဒီတရားဥပဒေကိုကျင့်သုံးတဲ့ပုဂ္ဂိုလ်တိုင်းဟာလဲလေးစားမှုမျက်နှာမှုအားကိုးမှုရအောင်တရားစီရင်ရေးမှာအမှန်ကန်တိကျဖြောင့်မတ်စွာဆောင်ရွက်နိုင်ကြပါသည်လို့ဆုတောင်းပါတယ
်ဟုတ်လားဘယ်သူမှအာဏာဆိုတာသာဝရမရှိပါဘူးဟုတ်လားကိုယ့်လက်ပြန်ကျုံတဲ့အခါမှာအင်မတန်မှကြေခွဲစရာတောင်ပိကရရကြီးရှိပါဘူးဥပမာကျွန်တော်ကိုရွေးပဲကျွန်တော်ပြောမယ်ကျွန်တော်1964ခုနှစ်ကကျောင်းသားဘဝမှာမော်ဒယ်ထောင်မှာကျွန်တော်ထိမ့်သိမ့်ခံနေရတဲ့အခါမှာအဲ့ဒီချိန်တုန်းကဟုတ်လားတဝဲပါလီမန်မှဟုတ်လားဥစဉ်ဖွဲ့နဲ့ကျွန်တော်ထောင်ထဲမှာတူတူနေခဲ့ရတယ် อะไรเช่นมาอุ้งเงยมาเช่นเราเปลี่ยวเลยอะไรโดนเนี่ยอะไรไต่ขานี่มามีเราเลยไม่ใช่หูอะไรเช่นเราเปลี่ยวเลยอันเกี่ยวกับสภาพละมาอะไรที่ไอ้ความดีลดออกมาอุกราชิดเนาะวันนี้จะอุบาสุเออุลีเรตต่อเลยไอ้ที่เช่นว่าอันเกี่ยวกับแบบนู้นอะไรกูรู้ที่ไอ้สิ่งนี้เนี่ยสั่นด้วยดีเลยทำไม่เป็นเลยดีมาลดได้สุดเลยครับลูกเจ้าไม่ก่อนทุก ไอ้เราอันเกี่ยวกับเรื่องอะไรก็ได้สุดแล้วจ้ะน้องฟังเขามาไม่ได้ที่ก็อะไรไอ้ที่เช่นว่าทางสุราโดนอะไรมาใส่หูเราเช่นอะไรอันนั้นสุราจะได้รู้ยานี่ไม่รู้เช่นอะไรทางโรมาอะไรที่เอาไปสมมุติรู้ที่อันที่เส้นเด็กหลุดอะไรตัวที่มีมุกุสุราเปล่าอีบาร์เลยสุราตัวโกเรติเจียเลยสุราจ้ะน้องพี่ก็เล่า
เนี่ยที่จะมาไม่มาเยี่ยมเจ้าเนี่ยบาร์เลยกูไม่ได้วิ่งโอเคเดี๋ยวกูเรียกกิซารุเนี่ยไปดูสิอารุสุนีตัวละก็ตัวเลยที่สมุทรสาครสิเนี่ยบาร์วิ่งเดี๋ยวกูเรียกจะเอาไปรอดีนั่งเงียบเลยสนุนนี่ละสุรเจ้ารู้พี่ว่าสุรามาแค่สิเนี่ยก็จันทร์รู้ตัวเบาๆเลยที่จะเรียกมาคุณลูกสุนีตัวละตัวจีจุดเดียวมาเลยจันทร์รู้ดีที่เป็นอาราฟีตันิงุนีสกวายสิ่งนี้เลยที่มาไปยันน้ำมาพี่ไปคุณลูกพาวเวนสุนีเลยด้วย
ရှင်နေကြီးတွေဖြစ်ကြတဲ့ရန်ကုန်မြို့ကဆရာဦးညာဝင်းဆရာဦးဒိန်ညွန့်နဲ့မန္တလေးမြို့ကဆရာဦးမျိုးစုတွေကိုကျွန်တော်တို့RFA Radio ကနေပြီးတော့ကျေးဇူးအထူးတင်ပါတယ်ခင်ဗျာ